ပြောင်းလိုက်တယ်လို့ဆိုရဲ Stadia game ဝင်ဆောင်မှုကို Google ကတော့ November 16ရက်နေ့ကစလေပြီးကိုတားညုံကြီ
းဟုတ်တယ်ဗျဂိမ်းဝါနာစနေနေနဲ့ဂိမ်းတွေကို download လုပ်ဆရာမလိုဘဲနဲ့ data ချင်းလုပ်ပြီးတော့အချိန်မီနေရာမီကစားနိုင်တဲ့ဝင်ဆောင်မှုကိုနိုင်ငံပေါင်း14နိုင်ငံမှာပထမဆုံးစလိုက်တာမဟုတ်လားမဆွမ်းပ
ါ Game set တွေမလိုတော့ဘဲနဲ့အင်က 4K TV ပေါ်မှာပဲဖြစ်ဖြစ် computer ပေါ်မှာပဲဖြစ်ဖြစ် tablet computer တို့လက်ကမ်း mobile phone တို့ပေါ်မှာပဲဖြစ်ဖြစ်ကိုအစင်ပြေတယ်လို့အစင်ပြေတဲ့နေရာမှာဂိမ်းကစားနိုင်အောင်လုပ်ပေးထားတဲ့ဝန်ဆောင်မှုလို့ Google ကတော့ပြောထားတယ်လေ။အဲ့လိုကိုကစားခြင်းနဲ့ဆက်ထဲကိုဂိမ်းတွေဓာတ်ရိုက်ရောက်လာအောင်လို့ Google ရဲ့ Data Center ကနေပြီးတော့ဂိမ်းတွေကို online ကနေ stream လုပ်ပေးလိုက်တာပါ။ဥပမာ 4K TV နဲ့ကစားခြင်းနဲ့ဆိုလို့ရှိရင် Chromecast Ultra ဆိုတဲ့ဒီလက်တဝါးစာတော်မရှိတဲ့ set လေးကိုတက်လိုက်ရုံပဲ။ computer တို့ tablet computer တို့လက်ကိုင်ဖုန်းတို့ပေါ်ကနေပြီးတော့ကစားမယ်ဆိုရင်လည်းတစ်ခေါက် set up လုပ်ထားလို့ရှိရင်နောက်ခေါက်တွေမှာ login လုပ်ပြီးတော့ဓာတ်ရိုက်ကစားရုံပဲအဲ့ဒီ game ကိုပြန်ပြီးတော့ download လုပ်နေကြမလို့ဒါကြောင့်မို့လို့ Google Company ရဲ့ဒီဥက္ကဋ္ဌလည်းဖြစ်အထွေထွေ manager လည်းဖြစ်တဲ့ Phil Harrison ကတော့နောက်ဆုံးပေါ် game ကစားနည်းလို့ဆိုရဲရှင်
း Google Stadia is a new generation gaming platform one that does away with the traditional barriers
Google Stadia ဆိုတာ game ကစားနည်းအစ်စ်တစ်ခုပါ game ကစားခြင်းတွေအိမ်မှာ game ကစားနိုင်ဖို့ပုံမှန်ဆိုရင် game set ဝယ်ရတဲ့အခက်အခဲကိုကျော်သွားလိုက်တဲ့ဝန်ဆောင်မှုဖြစ်ပါတယ်။နောက်ဆုံးမှာရုပ်ရှင်ကားလိုရေသွေးမျိုးနဲ့ဂိမ်းတွေကိုကစားနိုင်ဖို့ဈေးကြီးရဲ့ကွန်ပျူတာတွေဂိမ်းဆက်တွေဝယ်ဖို့မလိုတော့ပါဘူး။ဂိမ်းဆက်တွေတင်ထားပေးနိုင်တဲ့ဂိမ်းချက်လက်တွေကို Google ရဲ့ Data Center ကတင်ပေးပါတယ်။ဂိမ်းလုပ်ငန်းကြီးတခုလုံးကိုအသွင်ပြောင်းလိုက်တဲ့ဝန်ဆောင်မှုလို့ကျွန်တော်တို့ထင်ပါတယ
်။ကိုကစားခြင်းနဲ့ဂိမ်းကိုစီရောက်လာအောင်လို့ Google Data Center ကနေပြီးတော့ online ကနေဓာတ်ရိုက်ရောက်ပို့ပေးတာပါ။အချက်လက်တွေအများကြီးတင်ထားနိုင်တဲ့ဒီ cloud storage software တွေ data center တွေကို Google ကအများကြီးရင်းနှီးမြှုပ်နှံထားတာကြောင့်အခုလိုမျိုးဓာတ်ရိုက် game streaming ဝင်ဆောင်မှုကနေပြီးအမြတ်ပြန်ရအောင်လုပ်နိုင်တယ်လို့ဒီပညာကျွမ်းကျင်သူတွေကတော့သုံးသပ်နေကြတယ်ရှင်
။ Stadia ကိုဒေါ်လာ130ပေးပြီးတော့ဝင်ဆောင်မှုယူရဲဆိုရင် 4K TV မှာတားမယ် Chromecast ဆက်သေးလေးပါမယ် controller ပါမယ်၃လဆောင်ဝင်ဆောင်မှုရမယ်နောက်တစ်ကင်ကြီးတယောက်ကလည်းပေးပြီးတော့ကစားနိုင်ပါပါ
ရှင်းနေကြရင်တော့ဒီ Stadia Pro ဆိုပြီးတော့မှလာစင်ကြီးတစ်လကို10ဒေါ်လာနဲ့ဝင်ဆောင်မှုပေးဖို့လည်းအစီအစဉ်လုပ်ထားရတဲ့ Game စားတွေအများတန်း Game တွေလက်လန်းမိနေအောင်လို့အကောင်းဆုံးနည်းလို့ Google ကတော့ဆိုရဲ
We think that offering subscription to players is a great way for them to engage
Game စားတွေကိုလာစင်ကြီးနဲ့ဝင်ဆောင်မှုပေးရတာ Game တွေနဲ့သူတို့အမြဲတွေ့နေအောင်အကောင်းဆုံးလုပ်ပေးတာဖြစ်ပါတယ်ဒီနည်းက Game လုပ်ငန်းကြီးအနာဂတ်မှာဖြစ်လာမယ့်ပုံစံတစ်ခုလို့အပြည့်အဝထင်ပါတယ် Game Developer တွေထုတ်လုပ်သူတွေကိုအားပေးတဲ့စီးပွားရေးပုံစံနဲ့ Stadia ကိုကျွန်တော်တို့လုပ်ထားတာပါတစ်ချိန်တည်းမှာဂိမ်းကစားသူတွေအတွက်ရွေးချယ်စရာနည်းလမ်းတစ်ခုလည်းဖြစ်ပါတယ
် Google Stadia ဂိမ်းလုပ်ငန်းရဲ့ညွှန်ကြားရေးမှူး Jack Bauer ကလည်းသူတို့ Game Streaming ဝန်ဆောင်မှုကိုယူတဲ့သူတန်းထောင်စီဖြစ်ဖို့ညီမှန်းထားတာတဲ
့ Our vision for Stadia is to reach billions of gamers We think about even
the goal of တန်းထောင်တဲ့ချီချီ Stadia ဝန်ဆောင်မှုကိုယူကြလိမ့်မယ်လို့ညွှန်မှန်းထားပါတယ်အမိုင်းမှာအောင်မြင်ဆုံးဂိမ်းဆက်တွေတော့ကွာလုံးမှာရောင်းရတဲ့အလုံးကြီးက100-150မကျော်ပါဘူး။ဒါတောင်မှအရောင်းအစုံပမာဏပါ။ကျွန်တော်ဆိုရင်အသက်၄နှစ်ကလေးကဂိမ်းကစားလာတာပါ။ကျွန်တော်တို့ကလုံးမှာဂိမ်းတွေနဲ့ပတ်သက်လို့တိတ်ကိုဝါသနာပါကြသူတွေ၊ online streaming လုပ်ပြီးကစားနိုင်မှာကိုစိတ်သဘောကျကြတဲ့သူတွေရှိပါပဲ။စာရီယာဝန်ဆောင်မှုကို100လောက်ပဲယူအောင်လုပ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့မအောင်မြင်ဘူးလို့သတ်မှတ်ရပါလိမ့်မယ်။ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ online streaming ဂိမ်းတွေကိုလူတွေပို့ပို့ကစားလာကြအောင်ဒီကွာလုံးမှာကစားသူတန်ထောင်နဲ့ချီဖြစ်လာအောင်လုပ်ဖို့ဖြစ်ပါတယ်။
အခုလိုဂိမ်းတွေကိုအွန်လိုင်းပေါ်မှာတည်းကစားနိုင်ဖို့ဂိမ်းလောကမှာခိုင်မာနေရာရထားတဲ့ Sony နဲ့ Microsoft တို့က streaming ဝန်ဆောင်မှုကိုအစိုးရကပြီးပြီးတော့မိတ်ဆက်ထားတာပါ။တခြားနည်းပညာလုပ်ငန်းတွေကလည်းအလားတူဝန်ဆောင်မှုမျိုးပြီးဖို့စီစဉ်နေကြတယ်ဆိုတော့ Google အနေနဲ့ပြန်ဆိုင်မှုတွေတော့ရှိတယ်ဗျ
။ Google ကတော့သူတို့ဝန်ဆောင်မှုကဂိမ်းတွေကိုထိတ်တန့်အရေးသွေးနဲ့ကစားနိုင်မယ်လို့ဆိုတာပဲကိုသားညုံရ။
The graphics chip that we have in our version 1 hardware which is what
we call our Stadia gamer ကစားနိုင်တဲ့ version 1 hardware မှာသုံးထားတဲ့ graphics chip တွေကနောက်ဆုံးပေါ်နဲ့အကောင်းဆုံးဂိမ်းဆက်တွေနှစ်မျိုးလုံးပေါင်းထားတယ်နဲ့ညီမျှပါတယ်ဂိမ်းတွေကိုအစွမ်းထက်ဆုံးကစားနိုင်တဲ့နေရာမျိုး gamer အနေနဲ့စိတ်လှုပ်ရှားပြအကောင်းဆုံးတွေ့ဖို့ကြားကြမှာပါဂိမ်းကစားသူတယောက်အနေနဲ့အရေးသွေးကောင်းတဲ့ 4K 60 frame per second နဲ့ဇက်ကောင်တွေရဲ့လှုပ်ရှားမှုပိုပြီးချောမွေ့ကြည်လင်ပြတ်သားတဲ့တွေ့ကြုံရအောင်Google Data Center ကနေအကောင်းဆုံးဤပညာတွေနဲ့လုပ်ပေးနေပါတယ်။ဒါကဂိမ်းဆက်နဲ့ကစားတာနဲ့မတူတဲ့အထူးခြားမှုပါ
။ Stadia ဝင်ဆောင်မှုတစ်မှာလူသိများတဲ့ Assassin's Creed Odyssey တို့ Mortal Kombat 11တို့ Final Fantasy 15တို့ NBA 2K Basketball Game တို့ပါပါတယ်။ဝင်ဆောင်မှုမှာအကျုံးမဝင်တဲ့ဂိမ်းတွေကိုလည်းတစ်ခုဒေါ်လာ60လောက်ပေးပြီးတော့ကစားလို့ရမယ်တဲ့။
So in our launch window, which is now through the end of the year, we will have nearly 30 games available for players on
the stage. The South Korean stadium has started to play a lot of games. There are 30 games available. Agaza game, Kamau game, Action game, Sunak and Rebaya game, Newsong Babae, Messi Tonight, Lonely Game on Garo, Lea Nazi Lao Shibai, the town is now by Mark, Tola Bari.
Google ကဂိမ်းလုပ်ငန်းတွေအခုမှစဝင်လာဆိုပေမဲ့သူ့မှာအားတာချက်တွေရှိလို့ short drop လို့မရဘူးလို့ Wired Online သတင်း website က Britain ဆိုင်ရာ editor Greg Williams ကတော့သုံးသပ်ထားတဲ့ကိုသားညုံရဲ့
This really could be quite a game changer if you think about what Netflix did to television.
ဒီရကြောင်ဂိမ်းလုပ်ငန်းမှာတောင်းလဲဖြစ်သွားနိုင်ပါတယ် Netflix ကရုပ်မြင်သံကြားပေါ်မှာရုပ်ရှင်ကြီးတဲ့ပုံစံပြောင်းသွားအောင်လုပ်နိုင်ခဲ့တာနဲ့ Spotify ကတခြားနှောင်းတဲ့ပုံစံပြောင်းသွားအောင်လုပ်နိုင်ခဲ့တာကိုကြည့်ရင်ကိုလိုချင်တာကိုပဲ online ပေါ်မှာ streaming လုပ်နေတာကတိတ်ကိုထိရောက်ပါတယ် Stadia ကတော့အဲ့ဒါတွေနည်းနည်းကွဲပါတယ်တချို့ game တွေအတွက်ဝန်ဆောင်ကတက်တက်ထပ်ပေးရပါလိမ့်မယ်လက်ရှိမှာ Google ကနည်းပညာပိုင်းရှေ့ပြေးနေတာတွေအများကြီးရှိတော့သူတို့အတိုင်းအတာနဲ့မလုပ်နိုင်တည်းဆိုတာလေ့လာကြည့်တာကတော့မမှားပါဘူး Google အခြေခံအဆောက်အုံပိုင်းရဲ့ကိုယ်ပိုင် data center ရှိတာရဲ့ဒိန်းကစားနည်း channel တွေအများကြီးကိုကြည့်နိုင်တဲ့ YouTube ရဲ့လိုစိတ်ဝင်စားစရာအားတာချက်တွေရှိပါတယ်
Study again streaming server ထွက်ခြင်းဝန်ဆောင်မှုယူသူအတော်များများကတော့ဂိမ်းကစားရတဲ့တွေ့ကြုံကချုံးမှုပြင်မဲ့လို့မြန်သောမြင့်အင်တာနက်ဆက်သွယ်မှုအသေးစားရှိဖို့ကတော့အင်တန်လိုအပ်တယ်လို့ပြောကြတယ်မဆင်မော
။ကိုကြိုက်တဲ့နေရာမှာ mobile device တွေပေါ်ကနေဂိမ်းကစားနိုင်အောင်လုပ်ပေးထားပေမဲ့မြန်သောမြင့်အင်တာနက်ဆက်သွယ်မှုကျိုးမဲ့အင်တာနက်ဆက်သွယ်မှုကိုအပြည့်အဝအားကိုးရတဲ့အတွက်အဲ့လိုမျိုးမြန်သောမြင့်အင်တာနက်မရှိရင်တော့ဂိမ်းတွေကိုအနှောက်အယှက်မရှိကစားနိုင်ဖို့ခက်မယ်လို့ဂိမ်းမာတွေကတော့ထောက်ပြနေကြပါတယ်ကြည့်။